းစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြပြပေးမှာကတော့ရခိုင်ပြည်နယ်မန်အောင်မြို့နယ်တစ်ပုံအုပ်စုမှာအုတ်ချုပ်ရဲမှုရဲ့လှုပ်ဆောင်ချက်တွေကိုရွာသူရွာသားတွေလက်မခံနိုင်ဖြစ်နေတယ်ဆိုတဲ့ကိစ္စပါဒါကတော့တစ်ပုံအုပ်စုကြက်ရိုးကျေးရွာဒေသခံကဖုံးဆက်ပြပြလာတာပါကျေးရိုးကျေးရွာမှာ2019ခုနှစ်ကကျေးလက်ဒေသဖွံ့ဖြိုးရေးကလမ်းခင်းဖို့အတွက်ဘတ်ဂျက်ကျပါတယ်။ဒီလမ်းကိစ္စကိုအုပ်ချုပ်ရေးမှူးကရွာသူရွာသားတွေ၊ရာအိမ်မှုဆဲအိမ်မှုတွေနဲ့တိုင်ပင်တာမရှိဘဲဆွေမျိုးတွေနဲ့ကော်မတီဖွဲ့စည်းပြီးအရေးအသွေးမပြည့်မီတဲ့ကြောက်တွေနဲ့လမ်းကိုလှုပ်ချင်တယ်လို့လှုပ်သွားခဲ့ပါတယ်။လမ်းလှုပ်တဲ့အခါမှာလည်းသတ်မှတ်ထားတဲ့လမ်းအတွက်ကိုတပိုင်းတစပဲလှုပ်တဲ့အတွက်ရွာသူရွာသားတွေကမကျေနပ်ကြပါဘူး။ဒါကြောင့်ကျေးရိုးဖုံးကြီးကျောင်းမှာအစည်းအဝေးခေါ်တော့အုပ်ချုပ်ရေးမှူးကတိုင်ကျင်ရာတိုင်ဆိုပြီးတုံ့ပြန်ပါတယ်နောက်ထပ်နိုင်ငံတော်ကပေးတဲ့ကိုဗစ်ထောက်ပံ့ခြင်းပေးရမှာလဲထောက်ပံ့ခြင်းငွေကိုအင်ဂျီ100ကျော်ရှိတဲ့အထက်မှာအင်ဂျီ43အင်ကိုပဲပေးပါတယ်ကြံအင်ထောင်စုတွေကထောက်ပံ့ခြင်းမရပါဘူးနောက်ပြီးဒါဟာဒီလိုမျိုးအောက်ခြေမှာဒီလိုကိစ္စတွေဖြစ်နေတာကိုအထက်လူကြီးတွေအနေနဲ့စုံစမ်းစစ်ဆေးပေးစီလိုတာကြောင့် RFA ကတစင်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်အခုဆက်ပြီးပြပြပေးမှာကတော့အမြန်လန်းပိတ်ဆို့စစ်စေးရေးဂိတ်မှာလက်စားမှုတွေရှိနေတယ်ဆိုတဲ့အကြောင်းပါဒါကတော့ဟိန်းထက်လင်းဆိုတဲ့အကောင့်ပိုင်ရှင်ကစာပေးပို့လာတာပါမန္တလေးမြို့ပြည်ကြီးတကွန်မြို့နယ်ရန်ကုန်မန္တလေးအမြန်လန်းပိတ်ဆို့စစ်စေးရမှာမြို့နယ်ချားကလာပြီးစစ်စစ်ချက်မပါရင်မြို့ထဲဝင်ခွင့်မရှိပါဘူးအခုတော့စစ်စစ်ချက်မပါလဲဝင်လို့ရနေပါပြီဘာလို့လဲဆိုရင်ဒီဇင်ဘာလ5ရက်နေ့ညတာဝန်ရှိသူတွေဟာရန်ကုန်ကလာပြီးစစ်စစ်ချက်မပါတဲ့ကားတွေကိုပတ်စံယူပြီးသွားခွင့်ပေးနေပါတယ်ဖြတ်တန်းသွားနိုင်ဖို့အတွက်ငွေသက်တောင်းတောင်းပါတယ်ဒီလိုသာဆက်လုပ်နေရင်မန္တလေးမြို့ကြီးရဲ့ယောဂပိုကူးဆက်ပြန့်ပွားမှုအခြေအနေကလည်းဆိုးလာနိုင်ပါတယ်အရင်ရက်တွေကလည်းတကွန်တိုင်းအမြန်လန်းစစ်ဆေးရေးဂိတ်မှာလက်ပေးမှုတွေနဲ့ဘယ်ကလာလာပြဿနာမရှိပါဘူးပတ်စံရှိရင်သွားလာလို့ရနေပါပြီအခုထုတ်ပေးတဲ့ကတ်တွေမပါလဲသွားလာလို့ရနေတဲ့သဘောဖြစ်တာကြောင့်တာဝန်ရှိသူတွေသိအောင်ပြောပြရတာပါဆိုပြီးပေးပို့လာပါတယ်ရှင်
ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
နောက်ထပ်ပြပြပေးမှာကတော့လောင်ကစားဝိုင်းတွေကိုအရေးယူပေးဖို့အကြောင်းပါဒါကတော့မန္တလေးတိုင်းဒေသကြီးပျော်ပွဲမြို့နယ်ကစားပေးဖို့လာတာပါပျော်ပယ်မြို့နယ်တော်တွင်လှအုပ်စုအေးတန်းကုန်းကျေးရွာမှာလောင်ကစားဂျင်ဝိုင်းနှလုံးသုံးလုံးအများဆုံးလုပ်နေကြပါတယ်။ကိုဗစ်ကာလမှာလူစုလူဝေးမလုပ်ရလို့အစိုးရကထုတ်ပြန်တားမြစ်ထားပေမဲ့နိုဝင်ဘာလ25ရက်နေ့ကစပြီးနေ့တိုင်းလူစုလူဝေးနဲ့လောင်ကစားလုပ်နေကြပါတယ်။ဒီလိုကိုဗစ်ကာလမှာပွဲလန်းသဘင်ကြီးလိုနေ့စဉ်လူပေါင်းများစွာဈေးဆိုင်တန်းတွေနဲ့လောင်ကစားတွေလုပ်ပြီးစီကားနေတာပါ။ဘယ်အချိန်မှာယောဂပိုကူးဆက်လာမလဲဆိုပြီးဒေသခံတွေစိတ်ပင်ပန်းနေရပါတယ်ဒီအကြောင်းအရာကိုမြို့နယ်ခရိုင်အဆင့်ထိတိုင်ကြားပေမဲ့လည်းဘယ်လိုမှအရေးယူဆောင်ရွက်ခြင်းမရှိတာကြောင့် RFA သတင်းဌာနကတဆင့်ဒီခက်ခဲတွေကိုတင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
အခုဆက်ပြီးပြပြပေးမှာကတော့အစိုးရကပေးတဲ့ထောက်ပံ့ခြင်းငွေကိုအပြည့်အဝမပေးဘဲအကြိမ်ကြိမ်ခွဲပေးတဲ့အကြောင်းပါဒါကတော့ပြည်မျိုးကထန်းပေါင်9ရွာဒေသခံကိုလှထေးကဖုံးဆက်လာတာပါအစိုးရကကိုဗစ်ကာလအတွင်းထောက်ပံ့မှုအနေနဲ့ပထမအကြိမ်စံစီပဲပေးတော့အုပ်ချုပ်ရေးမှုကသူနဲ့ရင်းနှီးတဲ့မိတ်ဆွေဆွေမျိုးတွေကိုပဲခေါ်ပြီးပေးခဲ့ပါတယ်တကယ်လိုအပ်နေသူတွေမရခဲ့ပါဘူးနောက်ထပ်ငွေကြေးထောက်ပံ့ပေးချိန်မှာလည်းအပြည့်အဝမရပါဘူးပထမအကြိမ်မှာ 9,500 ဒုတိယအကြိမ်မှာ 10,000 ခွဲနဲ့နောက်တစ်အကြိမ်မှာ 6,000 နောက်ဆုံးအကြိမ်မှာ 8,500 ဆိုပြီးအကြိမ်ကြိမ်ခွဲပေးပါတယ်အစိုးရကထောက်ပံ့ခြင်းပေးတဲ့4အကြိမ်မှာ 3,000 ရရမှာဆိုပေမဲ့ 4,800 ပဲရပါတယ်ကြံငွေတွေကဘယ်ရောက်သွားလဲမသိပါဘူးဒီလိုလုပ်နေတာတွေကိုအထက်လူကြီးတွေသိအောင်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်